မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စာသင်နှင့်တစ်နှစ်လုံးနီးပါးရပ်နားထားရတဲ့အကြောင်းတွေကိုပြန်ဖွင့်နိုင်အောင်တာဝန်ရှိသူတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနက်ထွန်းမှာကပ်ရောဂါကြောင့်ပြီးခဲ့တဲ့နှစ်ကလေးကပိတ်ထားတဲ့အခြေခံပညာအကြောင်းတွေကိုပြန်လည်ဖွင့်လှစ်နိုင်အောင်ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီပြင်ဆင်ထားဖို့အခြေခံပညာဦးစီးဌာနကစီစဉ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအခြေခံပညာဦးစီးဌာနရဲ့ညွှန်ကြားချက်အရကျန်းမာရေးစံတတ်မှတ်ချက်တွေနဲ့ကိုက်ညီအောင်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းက VOE ကိုပြောပါတယ်
။မနေ့ကအစည်းအဝေးပူတဲ့အလို online media လို့ပြီးအစည်းအဝေးစားလို့နောက်တစ်ပတ်မှစားလို့ဘူးလာဘူးကတော့မဘူးရသည်။ဒီကတော့တော့အချက်တန်းကစပါရဲ့။ဘူးကတော့ဇလလာဖို့ဆိုတာမတူဘူး။ကျောင်းတွေကိုပဲပတ်နေအောင်အဲဒါလုံးသွားဆိုပြီးငါတို့ကတော့ဒါဘူးတဲ့ဒီတော့ကျောင်းတွေကိုပဲပြင်ပစ်တာဘူးကပါ
။ကဲ့ယောဂါကြောင့်အခြေခံပညာကျောင်းတွေကိုပြီးခဲ့တဲ့နှစ်တည်းပုံမှန်ကျောင်းဖွင့်ချိန်တည်းနောက်ကျပြီးမှဖွင့်ခဲ့ရပြီးတော့ယောဂါကူးစက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာကြောင့်ကျောင်းတွေဖွင့်ပြီးတလအကြာအောက်ကလထဲမှာပဲပြန်ပိတ်ခဲ့ရတာပါ။စာသင်နှစ်တစ်နှစ်လုံးနီးပါးပိတ်ထားခဲ့ရတဲ့ကျောင်းတွေကိုတော့တဆင့်ချင်းပြန်ဖွင့်ပေးနိုင်ဖို့အစီအစဉ်ထားတယ်လို့လည်းမွန်ပြည်နယ်ပညာရေးမှူးဒေါက်တာချိုချိုမြတ်အောင်ကပြောပါတယ်
။ COVID ဗဟိုကော်မတီရဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာထည့်သွင်းသုံးသပ်ပြီးတော့အကြောင်းချင်းအမျိုးစုံပေါ့နော်ဒီပေါ်မှာသုံးသပ်ပြီးတော့သူ့ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တာဖြစ်တယ်။အဲ့ဒီအချက်လက်မူတည်တာဖြစ်တယ်။ဖွင့်တဲ့အခါကျလို့ရှိရင်လေအထက်တန်းအလယ်တန်းမူလတန်းကိုဟလာဟိုတပြိုင်နက်တည်းတခါတည်းမဖွင့်နိုင်သည့်တန်အောင်မှာအထက်တန်းပြီးရင်အလယ်တန်းအလယ်တန်းပြီးရင်မူလတန်းစသဖြင့်ပေါ့အဲ့ဒီဟာကိုအချိန်အရန်ကြီးအခွာအခြားကြီးမဖြစ်စေဘဲပေါ့နော်ဟိုဖွင့်လက်ခွင့်ရရင်တော့အဲ့ဒီလိုပုံစံမျိုးနဲ့ဖွင့်လက်သွားနိုင်ဖို့အတွက်တော့ဆွေးနွေးထားတာကိုတကယ်လို့သိရပါတယ်ရှင
်။ပုဂ္ဂလိကကျောင်းတွေမှာလည်းကျောင်းပြန်ဖွင့်ဖို့အတွက်ကျန်းမာရေးအတွက်စံတမတ်ချက်တွေနဲ့ကိုက်ညီအောင်ပြင်ဆင်နေပါတယ်။ပုဂ္ဂလိကကျောင်းတွေမှာတင်ကြားမှုအတွက်ပြင်ဆင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်းရေးမှူးဦးကျော်မင်းခန့်ကအခုလိုပြောပါရစေ
။အခုတော့စပြီးတော့ပြင်ဆင်နေပါပြင်ဆင်နေတယ်ဆိုတော့တန်ရှင်ရေးတွေလုပ်နေပြီ။နောက်ပြီးတော့ဟိုပါတော့ဒီအရင်တော့အချက်80ပြတ်ထန်းထားတဲ့အကြောင်းကြီးကအဲအချက်80သူတို့တတ်တင်ထားတဲ့ပစ္စည်းကလေးတွေကောင်းမကောင်းစစ်ဆေးနေပြီပေါ့။ဒါပေမဲ့တိတိကျကျအစိုးရကကျောင်းဖွင့်မယ့်ရက်ကိုမထုတ်ပြန်သေးတဲ့အတွက်ကြောင့်ကျင်တော့ပြင်းနေရတယ်ဒါပေမဲ့တိတိကျကျကြီးတော့ပြင်းပြင်းထန်ထန်အားတက်သရောတော့ပြင်ဆင်မှုအတွက်ကတော့နည်းနည်းတော်အောင်မင်းနဲ့တင်တယ်ပြီးကြတဲ့ចောင်းဖွင့်ရက်တွေပါဒီပါတ်လာပြီဆိုရင်တော့တို့အပိချာပြင်ဆင်လိုက်မယ်လို့ကျွန်တော်တို့ယူဆပါတယ်ဆိုတော့အခုရက်ပိုင်းကတော့ဒီကြိုတင်ပြီးတော့ဟိုចောင်းသားတွေကိုပြန်စီယုံတဲ့အနေနဲ့ចောင်းတီထောင်တဲ့သူတွေကဒီ online နဲ့ဆက်လက်ပြီးတော့စာလေးတွေနှွှေးထားရအောင်တင်ထားရအောင်ဆိုပြီးတော့စီယုံပြီးတော့တို့ចောင်းသားကိုတို့ပြန်ပြီးတော့ remind လုပ်နေတာမျိုးတွေလည်းကျွန်တော်တို့တွေ့နေရတယ်ပေါ့နော်
ကဲ့ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့စာသင်ကျောင်းတွေကိုပါပိတ်ထားရတာကြောင့်ပညာရေးထိခိုက်မှာကိုနိုင်ငံကအသိဝန်းကလည်းစိုးရိမ်နေတာပါကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတော့ကဲ့ယောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတဝန်းကျောင်းတွေအရွေကလေးငယ်၃ပုံ၃ပုံနီးပါးရှိနေကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲတတိပေးခဲ့တာပါကမ္ဘာတဝန်းစာသင်ခန်းနဲ့ဝေးတဲ့ကျောင်းသားတန်ပေါင်း1000ခွဲလောက်မှာတန်460ကျော်လောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်း UNICEF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်ကျွန်မအင်တာနက်ထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်